ရောပါပါလီမန်ကဆုံးဖြတ်ချက်တွေချမှတ်ရမှာဩဇာလွန်မွန်နိုင်ရေးပင်လယ်ကွင်းနိုင်ငံတစ်ခုကပေးအပ်တဲ့ငွေကြေးနဲ့လက်ဆောင်ပဏာရယူမှုဆွဲချက်နဲ့လူပုဂ္ဂိုလ်လေးဦးကိုဘယ်လ်ဂျီယမ်တရားသူကြီးတူကတနင်္ဂနွေနေ့မှာဆွဲချက်တင်လိုက်ပါတယ်။ငွေမဲခဝါချမှုနဲ့အချင်းပြတ်ချစာမှုဆိုင်ရာစုံစမ်းစစ်ဆေးမှုတစ်စိတ်တစ်ပိုင်းအဖြစ်ဘရက်ဆဲလ်မြို့ကလူနေအိမ်16လုံးကိုတာဝန်ရှိသူတွေတောက်ချာနေကဝင်ရောက်ရှာဖွေတာမှာဒေါ်လာ6,300,000ကျော်သိမ်းဆီးခိမိခဲ့ပါတယ်။ကနအူးလူ6ဦးကိုဖမ်းဆီးထိန်းသိမ်းခဲ့ပြီးတော့4ဦးကိုဆွဲချက်တင်ခဲ့တယ်လို့ကျန်တဲ့ဦးကိုတော့လွှတ်ပေးခဲ့တယ်လို့အစိုးရရှင်းနေရင်းရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီဖြစ်ရမှာပါဝင်ပတ်သက်နေသူတွေရဲ့နာမည်ကိုတော့ဖော်ပြမထားပါဘူး။ဥရောပပါလီမန်ဆုံးဖြတ်ချက်တွေကိုလွှမ်းမိုးနိုင်ဖို့ပင်လယ်ကွင်းနိုင်ငံတစ်ခုကကြိုးပမ်းနေတာကိုတန်တရာဝင်နေတာလာချီရှိပြီလို့လည်းရှင်းနေတွေကပြောပါတယ်။ဤဆက်သူတယောက်ကတော့ပင်လယ်ကွေ့ဒေသတိုင်းပြည်ဆိုရာဟာကမ္ဘာဖလားဘလုံးပွဲတွေကိုအင်ရှင်အဖြစ်ကျင်းပနေတဲ့ကတာနိုင်ငံဖြစ်တယ်လို့ပြောပါရယ်ကတာတာဝန်ရှိသူတွေကတော့အဲ့ဒီဆူဆွဲချက်တွေကအခြေမြင့်မရှိပဲသတင်းမှားတွေဖြစ်တယ်ဆိုပြီးတော့ညှင်းဆိုထားတာပါကတာအစိုးရကတော့သူ့ရဲ့လုပ်ငန်းဆောင်ရွက်ချက်တွေမှာအဖွဲ့အစည်းအချင်းချင်းတိုက်ရိုက်ချိတ်ဆက်ဆောင်ရွက်တာဖြစ်ပြီးတော့နိုင်ငံတကာဥပဒေအရအပြေအဝလိုက်နာဆောင်ရွက်မှုရှိကြောင်းပြောဆိုထားပါရယ်